ချင်းပြည်နယ်အတွင်းစစ်ဆေးရနဲ့အပြစ်ခတ်ရပ်ထားတဲ့အဖွဲ့နှစ်ခုကတော့ကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့ဒီမိုကရေစီသစ်တပ်မတော် NDAK အဖွဲ့တွေဖြစ်ပါတယ်အဲ့ဒီအထက်မှာအုပ်စုကုန်တည်ရင်ဥဆောင်တဲ့ NDAK အဖွဲ့ကတော့မြန်မာစစ်အစိုးရက2010ခုနှစ်မှာကျင်းပမဲ့ရွေးကောက်ပွဲအစည်းအဝေးမှာပါဝင်မယ်လို့ထုတ်ဖော်ပြောဆိုခဲ့ပါတယ်။အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုပုံစံမျိုးနဲ့ပါဝင်မှာလဲလို့အာရဗီကဆက်သွယ်မေးမြန်းကြည့်တဲ့အခါဥက္ကဋ္ဌဥစုကုန်တည်ရကအခုလိုပြောပြပါတယ
်။2010မှာရွေးကောက်ပွဲလုပ်မယ်လေရွေးကောက်ပွဲလုပ်မယ်လို့အစိုးရကြော်ညာထားပြီပဲ။ဆိုတော့ကအဲ့ဒီရွေးကောက်ပွဲဝင်နိုင်အောင်ဆိုတော့ပါတီလိုမယ်ထင်ပါတယ်။ဒါကြောင့်လို့ကချင်းပြည်နယ်ကိုဦးစားပြုတဲ့နိုင်ငံရေးပါတီထောင်ဖို့ဆိုတာကိုကျွန်တော်တို့လည်းထောက်ခံမယ်လို့ပြောတာဖြစ်ပါတယ်။အဲ့တော့အဲ့ဒီနိုင်ငံရေးပါတီကတော့ဆိုနိုင်ငံတော်နဲ့အသက်ခံဖြစ်တဲ့ပါတီအနေနဲ့ထောင်ဖို့မဟုတ်ပါဘူး။နိုင်ငံတော်နဲ့ကိုပူးပေါင်းဆောင်ရွက်တဲ့ပါတီထူထောင်ဖို့အခုအချိန်မှာဖြစ်နိုင်တဲ့လာနာလည်းဒီတစ်ခုပဲရှိတယ်။ဆိုတော့နိုင်ငံရေးရာပူးပေါင်းဆောင်ရွက်တဲ့ပါတီကိုထောင်သင့်တယ်လို့ကျွန်တော်တို့ကတူသဘောထားရှိတယ်
။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်က1990ပြည့်ရွေးကောက်ပွဲအနိုင်ရထားတဲ့ကိစ္စနဲ့ပတ်သက်လို့ NDAK ရဲ့သဘောထားကိုအခုလိုဆက်လက်ပြောပြပါရစေ။
အဲ့ဒါတော့အချင်းကလည်းတော်တော်ကြာသွားပြီ။တော်တော်ကြာသွားမှဟိုအချင်းကိုအခါသူတို့ကလည်းနိုင်ငံတော်ကိုကန့်ကျင်ဘက်ကနေပြီးမှပေါ်တော့ confrontation line ကိုမှရထားတဲ့ခါကျတော့သူကတော့အာနာရှိတာတဲ့အစိုးရနဲ့ပဲရှော့ပေးမှာလေ။ဆိုတော့အခုကသူတို့ရှင်တော့ဒီအခြေအနေအတိတ်မကောင်းတော့ပါဘူး။ဒီဟာကိုပဲဆွတ်တန်သွားမယ်ဆိုတော့အစိုးရနဲ့ပူးပေါင်းဆောင်ရွက်လာဖို့ပဲဟိုတော့တရုတ်ကျွန်တော်တို့မြင်တယ
်။မြန်မာစစ်အစိုးရကအပြစ်ရအဖွဲ့တွေကိုလက်နက်ချဖို့ဖိအားပေးနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ရောဗမာပြောချင်ပါတယ်လို့မေးတဲ့အခါမှာ
လည်းနဲ့ပတ်သက်တာတော့ဥပဒေနဲ့အညီပြစင်းကြမှာပေါ့တိုင်းပြည်အခြေအနေကောင်းလာတဲ့အားလုံးကတန်းတူညီတူနဲ့တကပူပေါင်းဆောင်ရွက်အခြေအနေကကောင်းလာတယ်ဆိုတော့လည်းနဲ့ချမချဆိုတာပြဿနာမဟုတ်ပါဘူးအရင်ကတော့အစိုးရစန့်ကျင်ရေးကိုင်ဆောင်တဲ့လည်းနဲ့ဖြစ်တယ်လေအဲဆိုတဲ့ကနောင်တိုင်းပြည်မှာဆိုနိုင်ငံတော်ကကာကွယ်ဆောင်ရှောက်တဲ့လည်းနဲ့ဒီကြောင်းသွားရင်ဘာမှပြဿနာရှိမှာမဟုတ်ပဲ
မြန်မာစစ်အစိုးရကျင်းပမဲ့ရွေးကောက်ပွဲမှာပါဝင်မဲ့ကိစ္စနဲ့ပတ်သက်လို့နောက်ထပ်ကချင်ပြည်ရအဖွဲ့တစ်ဖွဲ့ဖြစ်တဲ့ KIO ကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်မရခဲ့ပါဘူး NDAK အဖွဲ့ကမြန်မာစစ်အစိုးရကျင်းပမဲ့ရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်မဲ့ကိစ္စအပေါ်ကချင်ចောင်းသားများတမကခေါင်းဆောင်ကွန်ဝါကတော့သူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်ရွေးကောက်ပွဲမှာပါတီထောင်ပြီးမှဝင်မယ်ဆိုတဲ့ဟာကတော့သူ့ရဲ့တိကံကန္တဖြစ်တဲ့အဖွဲ့ကြီးရဲ့ကန္တဖြစ်တယ်ကျွန်တော်နိုင်ငံရေးအနေနဲ့သုံးသပ်ရမယ်ဆိုရင်1990ခုနှစ်ရွေးကောက်ပွဲတော့အခုထိအတိအမှန်မပြုတ်သေးဘူးအကောင်အထည်မဖော်သေးဘူးဒါပြီးမှလွန်ခဲ့တဲ့မေလဒီနေ့ကအခြေခံဥတည်ကိုလူထုဆန္ဒခံယူပွဲလုပ်တဲ့အချိန်မှလည်းသူတို့ကဒိန်လီလိလေးချပြီးမှလုပ်သွားတယ်ဆိုတော့အခုလာမဲ့ရွေးကောက်ပွဲ2010ခုနှစ်ရွေးကောက်ပွဲမှလည်းဒီလိုပဲလုပ်မှာပဲသူတို့ကတော့ဒိန်လီလိမှလုပ်သွားမယ်ဒါကြောင့်မို့ဒီတူလူထုဒီအနေနဲ့တော့ဘာမှအခွင့်အရေးရမှာမဟုတ်ဘူးလူအခွင့်အရေးဒီမိုကရေစီအခွင့်အရေးလေးရောက်ရှိမှာမဟုတ်ဘူးဒါကြောင့်ဒီအခုလာမဲ့ရုပ်ကပေါ်ရဆိုရင်ဘာမှကြည်တူလူထုအတွက်အကျိုးရှိမဲ့ရုပ်ကပေါ်မဟုတ်ဘူးလို့ကျွန်တော်သုံးသပ်ပါတယ
်ဒါကတော့ဒီမိုကရေစီစစ်တပ်မတော် NDAK အဖွဲ့မှစစ်ဆေးရကျင်းပမဲ့ရုပ်ကပေါ်ဝင်မယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကချင်ကျောင်းသားများခေါင်းဆောင်ကွန်ဝါပြောသွားတာပါခင်ဗျာ